တနင်္ဂနွေလုံးတိုင်းတာနဲ့ပင်မပြည်လုံးကျွတ်တခေါင်စင်းကို2025ခုနှစ်အတွင်းမှာထုတ်ပြန်သွားမယ်လို့လူမှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဦးစီးဌာနက VOA ကိုပြောပါတယ်။ကောက်ယူခဲ့တဲ့အချက်လက်တွေကိုတိုင်းနယ်ပြည်နယ်အလိုက်အသေးစိတ်ထုတ်ပြန်သွားဖို့ရှိပြီးနိုင်ငံရဲ့ချားမှာတွားရောက်လုပ်ကိုင်နေတဲ့လူဦးရေစီးရင်ကိုထုတ်ပြန်မယ်လို့ဆိုပါတယ်။မကြာသေးခင်ကထုတ်ပြန်ထားတဲ့ရှေ့ပြေးတခေါင်စင်းကိုအခြေခံပြီးတော့မဲဆန္ဒရှင်စီးရင်ရဖို့ကော်မရှင်ကပြင်ဆင်နေတယ်လို့လည်းမြို့ဖော်လိုတဲ့ရွေးကောက်ပွဲကော်မရှင်တောင်းရှိသူတူကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုငင်းချမ်းအေးပြောပြထားပါတယ်ခင်ဗျာ။
2024ခုနှစ်ဒီဇင်ဘာ31ရက်ကစစ်ကောင်စီကထုတ်ပြန်တာမှာလူရည်စုစုပေါင်းဟာတနင်္ဂနွေလုံးအတိုင်းတာနဲ့ 51.3 တန်းရှိတယ်လို့ကနဦးထုတ်ပြန်ပါတယ်2014ခုနှစ်ကထုတ်ပြန်ခဲ့တဲ့စည်းရင်းအရဆိုရင်တသိန်းခွဲကျော်လျော့နေနေပါတယ်တနင်္ဂနွေလုံးအတိုင်းတာနဲ့ပင်မပြည်လုံးကျွတ်သကောင်စင်းကိုတော့2025ခုနှစ်အတွင်းမှာထုတ်ပြန်သွားမယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနအိမ်အကြောင်းအရာသကောင်စင်းကောက်ယူရေးဌာနခွဲညွှန်ကြားမှုချုပ်ဦးကျော်ရင်ဦးက VOE ကိုပြောပြပါတယ
်သကောင်စင်းကောက်ထားတဲ့အကြောင်းအရာမှာအပေါ်မှာအသေးစိတ်ဆက်စလီလာလိုက်လုပ်ပါမယ်အဲ့လိုလုပ်ပြီးရင်တော့ဆင်းအင်းနေပါဝင်တဲ့ပင်မသကောင်ဆင်းအစီခံစားကိုတော့2025ခုနှစ်အတွင်းမှာပဲထုတ်ပြန်ပေးတော့မှာဖြစ်ပါအခုထုတ်ပြန်လိုက်တဲ့ဒီရှေ့ပြေးလူရေးစင်မှာဖော်ပြထားလူရေး51.3တန်းဒီတနိုင်ငံလုံးရဲ့ဒါလူရေးစင်များပဲဖြစ်ပါလေဗျ2014ခုနှစ်သကောင်ဆင်းနဲ့နှိုင်းရှင်တဲ့အခါမှာလူရေးယုံနေရတွေ့ရတာဖြစ်ပါတယ်အဲ့လိုယုံနေအကြောင်းရင်းကိုနဲ့ချားအသေးစိတ်အကြောင်းအရာတွေကိုတော့ဒီ2025ခုနှစ်တမဆက်ထုတ်ပြန်မယ်အစီရင်ခံစားရမှာထည့်သွင်းပေါ်ပြပေးသွားမှာဖြစ်ပါတယ်ဗ
ျစစ်စစ်ရမယ်စီရင်အသေးစိတ်ထုတ်ပြန်ရမှာဖြစ်တာမို့အချိန်အတိကျပြောနိုင်မှုခက်တယ်လို့သူကပြောပါတယ်2014ခုနှစ်ကောက်ခံခဲ့ပြီး7နှစ်အကြာ2024မှာကောက်ခံခဲ့ရမှာတနိုင်ငံလုံးအတိုင်းအတာနဲ့နေမြေဒေသလုံခြုံရေးရလူရည်ရဲ့32တန်းကျော်ကိုသာကောက်ယူနိုင်ခဲ့ပြီးလူရည်19တန်းကျော်ကိုတော့ကောက်ယူနိုင်ခဲ့တာမရှိပါဘူးမြန်မာနိုင်ငံတဝန်းကမြို့နယ်ပေါင်း330ရှိတဲ့ထဲလုံခြုံရေးအခြေအနေက145မြို့နယ်မှာသာသကောင်စင်းအပြည့်ဝကောက်ယူနိုင်ခဲ့ပြီး128မြို့နယ်မှာတော့တစိမ့်တတိယသာကောက်နိုင်ခဲ့ကကျန်58မြို့နယ်မှာလုံးဝကောက်ယူနိုင်ခဲ့ခြင်းမရှိဘူးလို့ဆိုပါတယ်အခုသကောင်စင်းကရရှိတဲ့အချက်လက်တွေကိုအခြေခံပြီးမဲဆင်းပြုစုကလာမယ့်2025ခုနှစ်နိုဝင်ဘာမှာရွေးကောက်ပွဲကျင်းပဖို့ရည်ရွယ်ထားတယ်လို့စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောထားပါတယ်။ဦးကျော်ရင်ဦးကတော့ကောက်ယူထားတဲ့သကောင်စင်းတွေကတိကျမှန်ကန်မှုရှိအောင်လှုပ်ဆောင်ထားတာဖြစ်တယ်လို့အခုလိုအမကန်ပြောပါတယ
်။သကောင်စင်းမကောက်ယူနိုင်တဲ့ဒေသများကအရေးတွေ့အချင်းကြီးမဲ့ဆိုတော့တနင်္ဂနွေလုံးရဲ့1800ဂိုင်းနှုန်းကနာရှိတာဖြစ်ပါတယ်။အဲလိုစင်းမကောက်ယူနိုင်တဲ့ဒေသတွေအတွက်ကိုလည်းကမန်အဲ့ဒီဒါကကမန်လူကြီးကိုနိုင်ငံတကာမှာအသုံးပြုနေတဲ့ဒါနည်းပညာတွေအတိုင်းဒါတူတူထုတ်ပြန်ထားတာဖြစ်တဲ့အတွက်ရေရုံကြီးကြီးနဲ့အထူးပြုနိုင်မှာကြောင်းကိုလည်းလေးလေးနက်နက်ဖြေချလိုပါလေဗ
ျနိုင်ငံရေးလည်လာသူတူဦးကတော့လက်ရှိကောက်ယူထားတဲ့သကောင်စင်းအချက်လက်တွေဟာမှန်ကန်နိုင်မှုခက်ခဲလိမ့်မယ်လို့သုံးသပ်ပါတယ
်ဆက်ဆက်တာတကယ်ဒီမှာတကယ်လက်ရှိဘယ်လောက်ရှိလဲဆိုတာကိုတခါလေးကောက်တာလေမှန်တာကတော့ဒီရဲ့အဖြေမဟုတ်ဘူးတကယ်ဒါလည်းကောက်တာကတကယ်အများကြီးရောက်တူလုံးကိုတရားရင်းနဲ့ကောက်လာတယ်ဘယ်ကောက်ဆက်လို့ကရတယ်အော်ရေလက်ခံနေတဲ့အခါလည်းလက်ရှိကြည့်နေရတော့ပြရတဲ့တခြားလူဖြစ်ပါပဲပြရတဲ့အများကြီးအားနေနဲ့အားကိုရလိုက်တဲ့ကောင်ကြီးအဖြစ်ကိုဖြစ်ပေါ်လာလာတော်တော်လေးလေ
လက်ရှိမှာတော့မကြသေးခင်ကထုတ်ပြန်ထားတဲ့ရှေ့ပြေးသကောင်စင်းကိုအခြေခံကမဲဆန္ဒရှင်စင်းရဖို့ကော်မရှင်ကပြင်ဆင်နေတယ်လို့အမည်မဖော်လိုတဲ့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတူကပြောပါတယ်မြန်မာနိုင်ငံမှာအင်္ဂလိပ်ခေတ်လက်ထက်1897တုန်းကပထမဆုံးသကောင်စင်းကောက်ယူခဲ့တာပါလွတ်လပ်ရေးရပြီးတဲ့နောက်မှာတော့သကောင်စင်းကောက်ယူမှုက1983 1983 2014ခုနှစ်နဲ့ခုတစ်ချိန်2024တို့မှာကောက်ယူခဲ့တာဖြစ်ပါတယ်များ